ျွန်တော်ညံဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးဖို့လှုပ်လာနေပြီဆိုတဲ့အထီးကြောင့်တစ်ဖက်မှာပြည်သူတွေကြားပေါ်ရော့မသွားဘဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံဆေးသိပ်ပံကျွမ်းကျင်ပညာရှင်တချို့ကသတိပေးလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ပြီးခဲ့တဲ့နှစ်နှောင်းပိုင်းနဲ့ကိုဗစ်ကူးစက်မှုအရှိန်မြင့်တက်ခဲ့တဲ့မြန်မာနိုင်ငံမှာပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိဖို့မြန်မာအစိုးရကအိမ်နီးချင်းနိုင်ငံကြီးတွေနဲ့ညှိနှိုင်းဆွေးနွေးမှုလုပ်ခဲ့တာပါအခုဆိုရင်အိန္ဒိယနိုင်ငံကအခမဲ့ကူညီတဲ့ကိုဗစ်ကာကွယ်ဆေးတသန်းခွဲဇန်နဝါရီ22ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်တာကြောင့်လူ9သိန်းခွဲကိုထိုးပေးဖို့အစိုးရကစတင်စီစဉ်နေပါတယ်ဒီလိုကာကွယ်ဆေးတွေထိုးကြတဲ့အတွက်ရောဂါကူးစက်မှုနည်းသွားမယ်ဆိုပြီးယူဆလို့မရသေးတာကြောင့်ကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံအမျိုးသားကာကွယ်ဆေးဆိုင်ရာနှိပညာအထောက်အကူပြုအဖွဲ့ရဲ့ဒုဥက္ကဋ္ဌဆေးတက္ကသိုလ်တက်အငင်းသားပါမောက်ခဒေါက်တာစိုးဝင်းကတိုက်တွန်းလိုက်ပါတယ
်။ကာကွယ်ရေးရသည့်ဖြစ်စဉ်များသည့်ဖြစ်စဉ်ဒီကိုဗစ်စီးကမ်းတွေတော့ဆက်ပြီးတော့ထိန်းသိမ်းရပါမယ်နိ။ဒါလို့လည်းဆိုဥပမာသူ့ဆိုအင်္ဂလန်နိုင်ငံဆိုကြည့်လိုက်ရင်ကာကွယ်ရေးထိုးနေပြီ။ဒီကိစ္စလူကြီးတွေငားရရင်မိသားစုတော့ကျွန်တော်ထိုးပြီးပြီ။ဒါပေမဲ့အခုတက်တဲ့အလိုင်းနဲ့ကြီးကျယ်ဖြစ်ပြီးတော့အကြီးကျယ်လည်းပြေဆုံးနေတာပေါ့နော်။အဲ့ဒါကာကွယ်ရေးတဲ့ကလည်းတရားရရင်တော့လည်းမကြည့်ရဘူး။ဒါပြီးတော့လူကြီးတွေကျွန်တော်တို့တရားရရင်နှုတ်တော်ဒီဆက်ရှင်တဲ့အတွက်ကလေးတွေရဲ့အဲဒီအပေါ်တော့ထိုးပြနိုင်ဖို့ဒါလည်းအချိန်ကြုံးမှာဖြစ်ပါဟိုကာဝယ်ကြီးအခုရောက်တာဆိုလည်းဗမာပြည်လူကြီးနဲ့ဆိုင်တော့လည်းအများကြီးလိုပါသေးတယ်အဲတော့ဒီကြာတော့ဒီမတ်စတာကိုလက်စီးတာလူစုလူဝေးဆောင်တာတွေကတော့ကျွန်တော်ကဒီချက်တွေတော့လုံးဝလျှော့လို့မရပါဘူးအဲ့ဒါတွေကတော့အများအားကျိုးစီနေမယ်အများအားလည်းဆက်လုပ်နေရမှာ
မြန်မာနိုင်ငံမှာဒီသတင်းပါတဲ့ကိုဗစ်ပိုးပြည်တွင်းကူးစက်မှုတွေရောကျလာတယ်ဆိုပေမဲ့ဗီဇာပြောင်းကိုဗစ်ပိုးတွေကူးစက်လာနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်ကိုဗစ်ကာကွယ်ဆေးတစ်ခုတည်းအပေါ်မှာသာပြည်သူတွေစိတ်ချအားကိုးနေလို့မရသေးကြောင်းရန်ကုန်စည်ယုံကြီးရေးပေါ်ကုသဌာနဌာနမှူးဒေါက်တာမုံမုံဦးကတတိပေးပါတယ
်ဒီနေ့ဆိုင်ရောက်လာတယ်ပြောလာတယ်ပြန်ရောက်လာတယ်ရှင်းဖို့တကယ်တော့ကြံတယ်ဒါပေမဲ့အာမေဒီတူရဲ့အာပူလူမျိုးအားကိုဘာသာစမယ်ကိုပုံကနာမျိုးမျိုးကြောင်းလာကြောင်းဒီလိုပေါ်တာကိုကြီးရကလည်းဒီနေ့ကျေးဇူးတော်ကြီးစားရပါမယ်။ဒါကမျိုးဘိုင်းရပ်စ်ပြောင်းသွားရင်ကျေးဇူးတင်မှာဖြစ်ပါလိမ့်မယ်။အဲ့ဒါဒီတော့ဟိုကကျေတင်ပြီးတော့ပုံမှန်တိုင်းတဲ့ဒီကိုကြီးကနိုင်ငံရဲ့ဟာလို့နိုင်ငံထားလို့ပြူတာပဲနော်
။အိန္ဒိယကဆယ်ရန်စေဝထုတ်ကုမ္ပဏီကြီးကကိုဗစ်ရှီလို့အမည်ပေးထားတဲ့ကိုဗစ်ကာကွယ်ဆေးဟာအောက်စ်ဖို့တက်ကသို့အက်စထရာဇနကာဆေးကိုပြန်ထုတ်တာဖြစ်ပြီးဘေးအတွက်ဆိုးကျိုးနည်းတယ်လို့ပမောက္ခဒေါက်တာစောဝင်းကရှင်းပြပါတယ်။
ဒီလိုဆူဆူရတော့အခုချိန်ဒီသိရတော့သိပ်ပြီးတော့ပြင်းထန်တာမရှိဘူးကာကွယ်ဆေးထုတ်ပြန်ဖြစ်တတ်တဲ့ထိုးတဲ့နေရာမှာနားတယ်ကြားတယ်ပေါ့နော်အဲကြက်သားတွေနားတယ်ခိုးလက်တွေကိုက်တယ်ပေါ့နော်အဲ့ဒါမျိုးတွေရတော့ဒီနည်းနည်းနှုံးတယ်လို့ဖြစ်တယ်ပေါ့အဲ့ဒါတွေရတော့ရှိပါတယ်အဲ့ဒါတော့ဒီကာကွယ်ဆေးတိုင်းမှာနည်းနည်းများရှိတယ်ဒီအခုထုတ်တဲ့ကိုဗစ်ရှိရတယ်ရောနည်းနည်းသာဖေးထားတာအော်ထိုအက်စထရာဇနီကာပေါ့နော်ဒီဆေးရတူတူပဲပေါ့နော်အဲ့တော့အဲ့ဒါကဒီပြင်းထန်တဲ့ဆွေးနွေးတော့မရှိပါဘူ
းမြန်မာအစိုးရကတော့ကိုဗစ်ကာကွယ်ဆေးနောက်ထပ်တန်း30ကိုအိန္ဒိယကနေဝယ်ယူထားပါတယ်အိန္ဒိယသာမကတရုတ်နိုင်ငံကလည်းမြန်မာနိုင်ငံကိုတရုတ်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးအလုံးရေ3သိန်းထောက်ပံ့ကူညီမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့ဇန်နဝါရီဒုတိယအပတ်မြန်မာပြည်ခီးစဉ်တွင်ပြောကြားခဲ့ပါတယ်အက်စထရာဇနကာဆေးရဲ့ထိရောက်မှုက80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းကြားရှိပြီးဖိုင်ဇာက95ရာခိုင်နှုန်းမော်ဒါနာက94ရာခိုင်နှုန်းကျော်ရှိတယ်လို့သုတေသနစာရန်းနေမှာဖော်ပြပါတယ်။အက်စထရာဇနကာဆေးကိုတခါထိုးရင်4ဒေါ်လာသာကုန်ကြပေမဲ့ဖိုင်ဇာကဒေါ်လာ20မော်ဒါနာက38ဒေါ်လာဝန်းကျင်မှာရှိပြီးလူတိုင်းကာကွယ်ဆေးနှလုံးထိုးမှသာထိရောက်မှုရှိမယ်လို့ဆိုပါရခင်ဗျာ။